ကချင်ပြည်နယ်တွင်တရုတ်ကုမ္ပဏီတချို့ရဲ့တစ်ရှူးငပြောစိုက်ခင်တွေနဲ့ပတ်သက်လို့တိုင်ကြားမှုတွေရှိခဲ့ပြီးတဲ့နောက်စီမံခန့်ခွဲရေးအဖွဲ့ဖွဲ့ပြီးစစ်ဆေးသွားတဲ့အကြောင်းကချင်ပြည်နယ်စိုက်ပျိုးမွေးမြူရေးဝန်ကြီးကပြောပါတယ်။တရုတ်နိုင်ငံသားတွေပိုင်းနဲ့တစ်ရှူးငပြောစိုက်ခင်တချို့ဟာမြေယာဥပဒေနဲ့တိုက်ညီမှုမရှိတဲ့အပြင်ပတ်ဝန်းကျင်ထိခိုက်ပျက်စီးတာနဲ့ပို့ဆောင်ရေးတွေကြောင့်ကျန်းမာရေးထိခိုက်တာတွေရှိတယ်ဆိုတဲ့ဝေဖန်မှုတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်ပြည်နယ်အစိုးရဘက်ကအခုလိုစုံစမ်းဖို့ဖြစ်လာခဲ့တာပါ။ဒီကြောင့်မို့လို့ဗီရီမြန်မာပိုင်းသတင်းတောက်ကိုဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။ကချင်ပြည်နယ်ကတရုတ်နိုင်ငံသားတွေဧကတောင်းမဲ့ချီဝင်ရောက်စိုက်ပျိုးနေတဲ့တရှုငပြောစိုက်ခင်းတွေဟာယင်းနှိမ့်လောက်မှုကော်မရှင်မှာမှတ်ပုံတင်ထားတာမရှိသလိုမြေယာဥပဒေနဲ့လည်းမကိုက်ညီတဲ့အတွက်ဒါကုတ်အဖွဲ့အစည်းတစ်ခုဖွဲ့စည်းပြီးစုံစမ်းစစ်ဆေးသွားမယ်အကြောင်းကချင်ပြည်နယ်စိုက်ပျိုးရေးမွေးမြူရေးနယ်စပ်ပြောင်းဝန်ကြီးဦးကျော်ကျော်ဝင်းက VOA ကိုပြောပါရစေ
။တစ်တော်မြေထဲမှာမြေကျော်ကျော်ကတရားမှုစိုက်ပျိုးတာတွေလည်းအများကြီးရှိနေတာကိုတွေ့ရပါတယ်။သူကလဲအမီမှာတရှုငပြောစိုက်ခင်းရလဲကျွန်တော်တွေ့ရတယ်။တခြားပြည်မှာကျွန်တော်စိုက်ပျိုးမယ်ဆိုလို့ရှိရင်ဒါကိုဖွင့်ပြချက်တွေရပါတယ်။ဒီနိုင်ငံရှိကြိုးရင်းရှိတဲ့ကမှာဘယ်ဝန်နာမှာလဲအရင်ကတော့ပြောမှာစမ်းသပ်နိုင်ခြင်းမရှိဘူးပေါ့နော်အဲ့တော့လက်ရှိနေသားမှာတော့ကျွန်တော်တို့ကစိုက်ကျိုးဧရိယာနေနေကျွန်တော်တို့အစိုးရမှာဒီလိုပေါက်နေတာတော့ဧက6000ကျော်ပဲရှိရကြဘူးတော့လည်းပဲဧက6000ကျော်မကရှိပါနဲ့ဒါကျွန်တော်တို့သိပါတယ်အားလုံးလည်းသိပါတယ်ဒါဌာနဆိုင်ရာတွေနဲ့ကျွန်တော်ပေါင်းစပ်ပြီးတော့မှစာဝတ်ကြောင်းကိုရှိပါတယ
်အကျိုးမြတ်များများနဲ့လက်ပတ်နေရငပြောစိုက်ခင်းတွေကနေအစိုးရဗန္ဓဝေရအောင်လုပ်ဖို့ပြည်တော်ကမှတ်ပုံတင်ထားတဲ့ဓမ္မဩဇာကိုအသုံးပြုဖို့ငပြောစိုက်ခင်းတွေကထွက်လာတဲ့ပလတ်စတစ်နဲ့ဓာတ်ရုပ်ပစ္စည်းတွေကိုစနစ်တကျဆုံးပစ်ဖို့ထိန်းချုပ်သွားမယ်လို့ဝန်ကြီးဦးကျော်ကျော်ဝင်းကပြောပါတယ်။ငပြောစိုက်ခင်းတွေကဧကသိန်းနဲ့ချီပြီးရှိနိုင်တယ်လို့တချို့ကပြောပါတယ်။ဒေသခံတောင်သူတွေကလည်းတရုတ်စိုက်ပျိုးရေးလုပ်ငန်းရှင်တွေကိုတရားမဝင်ကြီးနှားတာကနေအကျိုးအမြတ်ရနိုင်ပါတယ်။ပြည်ုံငပြောစိုက်သူတွေဟာဌာနဆိုင်ရာကိုတင်ပြတာမဟုတ်ပဲဒေသခံတွေစီကနေလူတလောက်မျိုးကိုငှားရမ်းလုကန်နေကြကြောင်းကချင်ပြည်နယ်မိုးမောင်းသွတ်တော်ကိုယ်စားလှယ်ဦးနေဝင်ကပြောပါတယ
်ဒေသခံတောင်လူတွေစီကပဲတအီကကို9000ဆို9000 10000ဆို10000စသဖြင့်ဒီလိုမျိုးတွေနဲ့လုံသားမျိုးမျိုးတွေနဲ့ညာပြီးစိုက်ကြတဲ့သဘောပေါ့နော်တော့တချို့ကုမ္ပဏီတွေကြတော့လေနာမည်ခန္ဓာကတော့စသဖြင့်ဘယ်ဗမာပြည်ကဘသူပေါ့ဗျာဒါပေမဲ့တကယ်တမ်းလုပ်ငန်းကိုရင်းနှီးမြှုပ်နှံတဲ့ငွေကြေးပါညာတော့တရုတ်ကတွေပဲ99000ခန့်ရှိပါတယ်။တောင်လုံးပုံမှန်နဲ့ပြောရမယ်ဆိုလို့ရှိရင်တော့ကချင်ပြည်နယ်အစိုးရဘက်ဒီလိုတည်ယူငပြောဖိုက်နေဆိုတဲ့ခေါင်းငယ်အောက်မှာတော့ချပြီးတာတကွမှတယောက်မှတော့မရှိဘူး
။ဝင်းကြီးဦးကျော်ကျော်ဝင်းရဲ့အဆိုအရတော့အခုငပြောဖိုက်တဲ့နေရာတွေဟာအစိုးရသတော်ပိုင်နေနေဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီနေရာမှာပကင်စစ်ကုမ္ပဏီကတည်ယူငပြောဖိုက်ဖို့ပြင်နေပြီးဒေသခံတွေကလည်းဒါကိုကန့်ကွက်နေရကြောင်းဒီအကြောင်းကိုမြကြီးလားဂျာနယ်ကဖော်ပြခဲ့ပါတယ်။ဒီလိုဖော်ပြမှုကြောင့်ပဲမြကြီးလားဂျာနယ်ကသတင်းသမားတွေကိုကုမ္ပဏီကကိုကြီးလက်ရောက်အနောက်ရှက်ပေးရာရရှိခဲ့ပြီးအမှုဆောင်အရာရှိချုပ်နှစ်ယောက်နဲ့သတင်းရေးသားသူကိုလည်းအပြေဖြတ်မှုပုံမှန်နဲ့တရားစွဲခဲ့တယ်လို့မြကြီးလားဂျာနယ်အက်ဒီတာချုပ်စိုင်းမိုင်ကပြောပါတယ်
။ပကင်စစ်ကုမ္ပဏီကမှပေါင်းကြည့်ရမှာငပြောဖိုက်ပြောဖို့ဘာလို့ကျွန်တော်စတဲ့နေမှာဝင်ရောက်နေတယ်လမ်းတွေဖောက်နေတယ်ဆိုတော့ကိစ္စကိုရက်ွက်အုပ်ချုပ်ရေးမှုတွေနဲ့ကြွားသားရကကွက်ဆောင်တင်ထားတယ်ဆိုတဲ့အတွင်းကိုကျွန်တော်တို့ကရေးတာပါဟိုဒီကုမ္ပဏီကသူတို့ကမလုပ်ပါဘူးပေါ့နော်သူဆိုပြီးမှငင်းနေပေါ့နော်သူကျွန်တော်တို့ပုံမှန်900နဲ့တရားဆွဲလိုက်တယ်ပေါ့နော
်လက်ရှိမှာတီရှူးငပြောတွေကိုကချင်ပြည်နယ်ဝိုင်းမော်ဗမော်မိုးမောင်ရွှေကူမှာစက်ပြိုးနေပြီးရှမ်းပြည်နယ်နေရာတချို့မှာလည်းစမ်းသပ်စက်ပြိုးကိုပြင်ဆင်နေရတယ်ရှိပါတယ်လွန်ခဲ့တဲ့ဆယ်နှစ်ဝန်းကျင်လောက်ကတည်းကကချင်ပြည်နယ်မှာတရုတ်နိုင်ငံသားတွေငပြောစိုက်လာကြတာဖြစ်ပြီး2015ခုနှစ်နောက်ပိုင်းမှာအလုံးရင်းနဲ့စက်ပြိုးလာကြတာဖြစ်ပါတယ်တရုတ်နိုင်ငံဘက်ကငပြောတင်လာတဲ့ကုန်တင်တွဲကားကြီးတွေရှားနဲ့ချီပြီးဝင်ထွက်နေရကြောင်းရန်တရာရီပြည်စည်းသလိုပြည်နယ်ဝင်ဝင်လည်းမရတဲ့အတွက်ဒါကိုအစိုးရအနေနဲ့အလေးထားကင်ွယ်သင့်ကြောင်းကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်